ရေပေးတံခံထားရတဲ့ကယားပြည်နယ်ကင်းနီဒေသမှာရေနှင်းမြုပ်ပျက်စီးခဲ့ရတဲ့မိုးစဘာအေကတထောင်ပြန်လဲစိုက်ပျိုးနိုင်ရေးအတွက်ကယင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကကြိုးပမ်းနေပါတယ်။မိုးစဘာပြန်လဲစိုက်ပျိုးရေးအတွက်တက်နေသလောက်ထောက်ပံ့ပေးနေတယ်လို့လည်း IEC ကပြောပါတယ်။ဒီစစ်ပေးရောရေပေးပါရင်ဆိုင်နေရတဲ့ဒုက္ခသည်တွေအကူအညီလိုအပ်နေတဲ့အချိန်တွေရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင်ဗျာ
။မြန်မာအိမ်နီးချင်းနိုင်ငံတွေကိုစက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့အင်းအားပြင်းယာကီမုံတိုင်းအဖျားခတ်တဲ့ဒဏ်ကြောင့်ကယားပြည်နယ်ဒေသအခေါ်ကယင်းနီပြည်ကမြို့နယ်၉ခုလောက်မှာလူတွေတေဆုံတဲ့အထိရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။စစ်ဘေးရှောင်စခန်း၁၆ခုနဲ့ကျေးရွာပေါင်း၅၄ရွာမှာအဆိုးဝါးဆုံးရေပေးတံခံခဲ့ရတာမှာတော့စဘာခင်းဧက၁၀၀၀ကျော်နဲ့နှံစားပြောင်းပြောင်းမှုစတဲ့စိုက်ပျိုးသီးနှံခင်းတွေရေလွှမ်းမိုးခံခဲ့ရလို့ပျက်စီးခဲ့ရပါတယ်။ဒီလိုပျက်စီးဆုံးရှုံးသွားတဲ့စဘာခင်းဧက၁၀၀၀ကျော်ပြန်လည်စိုက်ပျိုးနိုင်ရေးကယင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတက်နိုင်သလောက်ထောက်ပံ့ငွေတွေပေးနေပါတယ်လို့အတွင်းမှုနှစ်ကိုပညာက VOA ကိုပြောပါတယ်
တော့တော့ဆယ်ကတော့ကျွန်တော်တို့ကတက်စီသွားတယ်စပါစိုက်ဧကတွေကိုအချက်လက်တွေကောက်ပြီးတော့မှအခုစက်တိုက်တော့ဘာလို့ထားလဲဆိုတော့နိုင်တလောက်ပေါ့နော်ကျွန်တော် IEC မှာရှိတော့နိုင်တလောက်ဒီစက်တောင်းသူတွေကြာဆက်ပြုတ်နိုင်ဖို့အတွက်ဟိုမတ်တီကြီးတွေပေါ့နော်ဒါကတော့ခမဲ့ပေါ့နော်အခုတော့အပြေးပိုင်းပေါ့နော် IEC ကိုပြပေးစမလို့ပဲနဲ့ဒါကြတဲ့စိုက်တောင်းလူတွေတောင်းလို့ရအောင်လေစိုက်ဒီကမရှိနေတဲ့မီတာစုအလိုက်ပေါ့နော်ဟိုထပ်ပတ်ပေးထားတာရှိပါလားဟုတ
်ဆေးရပြိပခနဲ့တဘာဝဘေးဒဏ်နှစ်ခုစလုံးရင်ဆိုင်နေရတဲ့စစ်ရှောင်းလူဦးရေကတသိန်းခွဲရှိပါတယ်ရေပေးကြောင်ပျက်စီးသွားတဲ့လက်အေကက1800ကျော်ပျက်စီးသွားတဲ့အိမ်ယာက1948ခုရှိတာမို့လို့မိသားစု1938စုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကပြီးခဲ့တဲ့အောက်တိုဘာလဂုံပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်မို့လို့စစ်ဘေးရောရေဘေးပါရင်ဆိုင်နေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုကိုပြည်တွင်းပြည်ပကဝိုင်းဝန်းပံ့ပိုးကူညီပေးကြဖို့ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကပြီးခဲ့တဲ့အောက်တိုဘာလဂုံပိုင်းတုန်းကဖိတ်ခေါ်ပန်ကြားခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့လိုအပ်သလောက်အကူအညီတွေရောက်မလာသေးဘူးလို့ IEC ရဲ့အတွင်းမှုနှစ်ကိုပညာက VOA ကိုပြောပါတယ်
။ပရမတ်အခေါက်တော့မှနည်းနည်းလေးအကူအညီနည်းနည်းရတော့ဗောနော်ဒီတစ်ခေါက်ကလောကငိမ့်နေတယ်။အဲဒူတရတင်ဗောနော်ဒီတရတော်ရေးတော့ဗောလောကကငိမ့်ပြီးတော့မှစိတ်ဝင်စားတဲ့လူမရှိသလောက်ပုံစံမျိုးကျွန်တော်တွေ့ရတယ်။အခုချိန်တည်းကလည်းဆက်တွေ့လာပြီးတော့မှကိုညပြဖို့ကလည်းမရှိတလောက်ပါနော်ဒီဖြစ်တဲ့အနေနဲ့ပေါ့တွေ့ရတယ်အာခြားတစ်ဖက်မှာကတော့အခုချိန်ထိကဒီဘယ်လက်တန်ရေကလောက်လို့ဗီဒီယိုပေါ့နော်တချို့စကားနေဆိုရင်ကျွန်တော်တို့အိမ်ယာတွေကဒီဆတာတွေအဆတ်လုပ်နေရတော့ဖြစ်တယ်တချို့ယွာတွေကြီးကြီးပြီးတော့မှအခုကြီးတန်းကြတယ်တူတူဒီမှာမမှုကူညီနိုင်လေပေါ့နော
်အကူအညီပေးကြတဲ့ပြည်သူတွေအနေနဲ့နှစ်ကြာလာတဲ့အချိန်မှာတော့အရင်ကတော့အကူအညီတွေမထည့်နိုင်ကြတော့တဲ့အခြေအနေမျိုးကိုစိုက်ရောက်နေပါတယ်လို့အတွင်းမှုနှစ်ကိုပညာကပြောပါတယ်။လက်ရှိအခြေအနေမှာတော့ကယင်းဒီဒေသကပြည်သူတွေဟာစစ်ဘေးဒဏ်ရေဘေးဒဏ်ကြောင့်အကူအညီတွေတကယ်ကိုလိုအပ်နေပါတယ်လို့သူကပြောပါတယ်ရှင်။